ထိုင်းမြန်မာနယ်စပ်ကန်ချနာပူရီခရိုင်နယ်စပ်ကနေထိုင်းနိုင်ငံနဲ့ကိုဝင်ရောက်လာတဲ့မြန်မာနိုင်ငံသားနှစ်ဆယ်ဟာသူတို့မြန်မာနိုင်ငံကနေဘန်ကောက်လေဆိပ်ကိုဝင်ရောက်ခဲ့ကြောင်းထိုင်းတဆိပ်တုံးအတူထူထားတဲ့နိုင်ငံကူးလက်မှတ်တွေနဲ့မလေးရှားနိုင်ငံနဲ့ကိုခိုးဝင်ဖို့ကြိုးစားခဲ့ကြတာဖြစ်ပါတယ်အမျိုးသားဆက်ချက်ဦးနဲ့အမျိုးသမီးလေးဦးစုစုပေါင်းမြန်မာနှစ်ဆယ် ောင်းအလုသမားရေးလိုက်ပါဆောင်ရွက်နေတဲ့ဦးမိုးကျော်က VOA ကိုအခုလိုပြောပါတယ်
။ထိုင်းနဲ့မလေးရှားနယ်စပ်ဆုံကလာခရိုင်ထဲမှာထိုင်းလောကကြီးကင်းလင်းနေချိန်မှာသူတို့မြန်မာအယောက်20ကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်။သူတို့မြန်မာအယောက်20ရဲ့ပတ်စုစာအုပ်တွေကိုစစ်ဆေးတဲ့အခါမှာသူနာပုံပြီးလေစိတ်ရဲ့လောကအရာရှိလက်မှတ်တစ်စိတ်တုံးတွေအတုလောက်ထားတာကိုစစ်ဆေးတွေ့ရှိရတာဖြစ်ပါတယ
်။သူတို့တွေဟာအခုလိုမျိုးထိုင်းလောင်ဝကတစိတ်တုံးအတုလုတ်ပေးတဲ့ပွဲစားကိုတဦးကိုထိုင်းဘတ်ငွေ3,200ပေးခဲ့ရတယ်လို့ဆိုပါရယ်ထိုင်းနိုင်ငံအတွင်းလောင်ဝကရဲ့တစိတ်တုံးအတုလုတ်ဆောင်မှုအတွက်ထောင်ဒဏ်အနည်းဆုံး3နှစ်ကနေ10နှစ်ထက်မနည်းကြာခံခဲ့ရသူတွေလည်းအရင်ကတည်းကရှိခဲ့တာပါအခုလိုမျိုးအတုလုတ်သူတွေဟာတရားမဝင်နယ်စပ်ဖြတ်ကျော်မှုထက်ပိုပြီးတော့ကြီးလေးတဲ့အပြစ်ဒဏ်တွေကြာခံရနိုင်ပါတယ်အခုဖမ်းဆီးခံရတဲ့မြန်မာတွေဟာတရားမဝင်နယ်စပ်ဖြတ်ကျော်မှုသာမကနိုင်ငံကုလက်မှတ်ထဲထိုင်းနိုင်ငံရဲ့တစိတ်တုံးအတုလုံးမှုဥပဒေနဲ့ပါအရေးယူခံရမှာဖြစ်ပါတယ်
။အယောက်20ဟာတရားမဝင်နေဆက်ဖြတ်ကျော်မှုလိန်လည်မှုပတ်ဖို့တစိတ်တုံးအတုပြုလုံးမှုတွေနဲ့အရေးယူခံကြရမှာဖြစ်ပါတယ်
။အခုဆိုရင်ဒီနှစ်နှစ်စာကနေ6လအတွင်းတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာ1,000ကျော်လောက်ဖမ်းဆီးခံခဲ့ရတယ်ဆိုပြီးထိုင်းအနာပိုင်တွေကသတင်းထုတ်ပြန်ထားတယ်လို့လည်းဦးမိုးကျိုးကပြောပါတယ်
။အခု2023ဇန်နဝါရီလကနေပြီးခဲ့တဲ့စက်တင်ဘာလအထိ6လအတွင်းမှာတရားမဝင်မြန်မာ1,000ကျော်ဟာထိုင်းနိုင်ငံကိုတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်ခဲ့တယ်ဆိုတဲ့အကြောင်းလူကုန်ကူးခံရတဲ့သူတွေဖြစ်တယ်ဆိုတဲ့အကြောင်းကိုဖော်ပြထားတာတွေ့ရပါတယ်
။အခုဖမ်းခံရတဲ့မြန်မာနိုင်ငံသား20ဟာအောက်တိုဘာလ28ရက်နေ့တောက်ကြနေ့မှာထိုင်းမလေးနယ်စပ်ဆုံကလာခရိုင်ထိုင်းရင်မြို့ကိုရောက်ရှိလာတာဖြစ်ပြီးစနေနေ့မှာမလေးရှားနိုင်ငံထဲကိုဝင်ဖို့အတွက်ပြင်ဆင်နေတဲ့အချိန်အခုလိုမျိုးထိုင်းလက်ဝကတွေကစစ်ဆေးဖမ်းဆီးလိုက်တာဖြစ်ပါတယ်သူတို့ဟာထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်မှုတစိတ်တုံးအတုအသုံးပြုမှုတွေနဲ့တရားစွဲဆိုခံရမှာဖြစ်ပြီးပြစ်မှုထင်ရှားမယ်ဆိုရင်တော့ဒဏ်ငွေ9,000နဲ့အနည်းဆုံး1,300နှစ်အထိပြစ်ဒဏ်ကြာခံရဖို့ရှိတယ်ဆိုပြီးအလုသမားရေးဆောင်ရွက်နေသူတွေကပြောကြပါတယ်ရှင်